ကူဝိတ်နိုင်ငံမှာဖိလစ်ပိုင်အင်အကူအလို့သမားတို့အသက်ခံရပြီးတဲ့နောက်အင်အကူလူသားများပြားဟာကူဝိတ်ကနေနိုင်ငံရင်းဖိလစ်ပိုင်နိုင်ငံကိုပြန်သွားနေကြပါတယ်။သူတို့ရဲ့အလို့ရှင်တွေကဘယ်လောက်တောင်နှိမ့်ဆက်တတ်တယ်ဆိုတာကိုပြောကြပေမဲ့ပြည်ပမှာပြန်ပြီးအလို့သွားလို့ချင်ကြတယ်လို့တော့များပြားကပြောပါတယ်။သူတို့တခါတခါကြုံတွေ့ရတဲ့ဆိုးရွားတဲ့အခြေအနေတွေနဲ့ကူဝိတ်ရဲတွေကိုရှောင်ပြီးလုကင်နေကြရပေမဲ့ဖိလစ်ပိုင်ကသူတို့မိသားစုတွေကိုထောက်ပံ့ဖို့ကသူတို့အတွက်ပိုအရေးကြီးနေတာပါ။ဖိလစ်ပိုင်အင်အကူလူသားဂျိုဝန်နာဒီမာဖီလစ်ရဲ့အသက်မဲ့ကဏ္ဍကိုကိုတားငါအစောက်တောက်တွေတာရှိခံအောင်အေးခံတဲ့ဖရီဇာထဲမှာတွေ့ခဲ့ပြီးတဲ့နောက်ကူဝိတ်ကအင်အကူလူသားတွေရဲ့အခြေအနေပေါ်အထူးအာရုံစိုက်လာကြတာပါ။အာရဗ်အလို့ရှင်တွေဟာဖိလစ်ပိုင်အလို့သမားတွေကိုရန်ခါရန်ဖန်ရန်ခါလို့မရင်းကျင်တာတွေရှိတယ်။တရက်ကို20တနာရီအလို့လုခိုင်းပြီးမသိယုံတမဲပဲကြွတယ်လို့တိတိတသားကိုဒေါသထွက်နေတဲ့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတီကပြောပါတယ်။